ဇွန်လ19ရက်နေ့တုန်းကကစားခဲ့ကြတဲ့ကမ္ဘာဖလားအုပ်စုပွဲစဉ်တွေမှာဂျပန်အသင်းကကိုလံဘီယာအသင်းကို2ဂိုးတကိုးနဲ့အနိုင်ရလိုက်တာကြောင့်ဘောလုံးလောကမှာတအံ့တော်ဖြစ်ခဲ့ရပါတယ်။ဂျပန်အသင်းရဲ့အရေးသွေးကိုလည်းကမ္ဘာကသတိထားမိလိုက်ပါတယ်။ဂျပန်အသင်းထိုက်ထိုက်တန်တန်နဲ့အနိုင်ရလိုက်ကြလို့မြန်မာလက်ရွေးစင်ဘောလုံးသမားဟောင်းတူကပြောပါတယ်။ဂျပန်နိုင်ငံမှာလည်းမနေ့ညကဘောလုံးပရိသတ်တွေအကြီးအကျယ်ပျော်ရွှင်ပြီးအောင်ပွဲခံခဲ့ကြတဲ့အကြောင်းကိုကိုကျော်အောင်လည်းဆက်ပြီးပြောပြပါမယ်။
ဂျပန်နဲ့ကိုလံဘီယာကစားကြမယ်ပွဲကိုအများစုကြိုတင်ခန့်မှန်းထားကြတာကကိုလံဘီယာပဲနိုင်တယ်အနိုင်အောင်သိရကြမယ်လို့တွက်ခဲ့ကြတာပါဂျပန်အသင်းကအာရှအသင်းတွေထဲမှာထိပ်တန်းအသင်းတစ်ခုဖြစ်တယ်ဆိုပေမဲ့ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ရဲ့အဆင့်သတ်မှတ်ချက်တွေအရကိုလံဘီယာကအဆင့်16ဂျပန်ကအဆင့်61မှာရှိနေတာပါဒါကြောင့်လဲနှစ်ကိုးတကိုးနဲ့ဂျပန်အသင်းကကိုလံဘီယာကိုအနိုင်ရလိုက်လို့ကမ္ဘာဘောလုံးပြိုင်ပွဲတွေအတွက်တအံ့တော်ဖြစ်စေခဲ့တာပါအဲ့ဒါကတော့ဂျပန်ကလေးတပ်တွေမင်းညားကအောင်ပွဲခံနေကြတဲ့အတမ်းမှာမြို့ကြီးတွေကလူစီကားတဲ့နေရာတွေမှာဂျပန်ပြည်တပ်တွေစုဝေးပြီးတော့ရုံးမြင့်ပန်းကြားကတည်းအထွတ်ထွတ်နဲ့ကမ္ဘာဖလားဘောလုံးပွဲကိုဝိုင်းပြီးတော့အားပေးနေခဲ့ကြတာပါကိုလံဘီယာတင်းဟာဂျပန်တင်းကိုရှော့တွက်ခဲ့ပုံရတယ်လို့အမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်ကမြမလေရွေးစင်ဘောလုံးသမားဟောင်းကိုရင်ထွေးကယူဆပါတယ
်ကိုလံဘီယာကြီးမျိုးကကွင်းထဲဝင်လာတဲ့အချိန်မှာကြည့်လိုက်တယ်သူတို့ကအားလုံးကလွတ်လွတ်လပ်လပ်ညီညီကျကျဖြစ်နေတယ်သူတို့ရဲ့သဘောတော့ဒီဂျပန်အသင်းပေါ့ဗျာအာရှအသင်းကိုဘယ်ချိန်ကစားကနိုင်လို့ရတယ်ဆိုတော့စိတ်ကြီးဝင်နေတာလေကျွန်တော်အမြင်ကိုကျွန်တော်ပြောပြတယ်နော်ဝင်နေတာကိုတွေ့ရတယ်ဒါပေမဲ့ဘောလုံးပွဲကစားတဲ့အခါမှာကြည့်လိုက်တဲ့အခါကျတော့ဂျပန်အသင်းကဖွင့်ကစားတဲ့အသင်းဝင်အသင်းတိုင်းကစားတဲ့စီစီလုံးမရှိတဲ့နောက်ပြီးလူငယ်တွေအများစုဖွဲ့စည်းရတဲ့အသင်းဒါပေမဲ့မထက်ဘက်ကဘာဖြစ်သွားလဲဆိုတော့ကျွန်တော်ပန်နတီပြေးလိုက်ရတယ်ကျွန်တော်ဘောလုံးသမားအမြင်တော့ပန်နတီပြေးလိုက်ရင်သူ့အဝါကတ်လောက်ပဲပြောင်းနေတယ်လားဒီကပ်ပေါ့နော်ဒါကတော့မဖြစ်သင့်ဘူးပေါ့လေဘာကြောင့်ပထမအုပ်ချုပ်ပွဲမှာဝင်နေပေးတဲ့အနေနဲ့အဝါကတ်လောက်နဲ့ပေးကြရပါတယ်။ဒါပေမဲ့လည်းသူတို့ဂိုင်လူကြီးစီးနဲ့စီကန်ရပြန်ရှိမယ်ဆိုရင်ဘောလုံးကိုသူကလက်နဲ့လက်ဖြည့်ရဂျပန်ရှင်းန်းသူကိုလည်းသူကလက်နဲ့လက်ကာထားတဲ့အတွက်ဂိုင်လူကြီးရဲ့သုံးပြချက်မှာသူကတကယ်ငှားတယ်မှာသူကအများဆုံးပြရတော့စချင်းကိုသုံးပြလိုက်တယ်။အာရှအပြင်စပြီးနိုင်တဲ့အတွက်ကတော့ကျွန်တော်တို့အာရှအမျိုးဆိုတော့လည်းလက်နဲ့တော့ဂုံယူတာပေါ့ဗျာ
။ဆိုတော့ဒီပွဲမှာဂျပန်ကထိုက်ထိုက်တန်တန်နဲ့နိုင်ခဲ့တာလား။ကံကောင်းလို့နိုင်ခဲ့တာလားခင်ဗျာ။
ဘာသာလဲဆိုရင်ကိုယ်ပကလည်းသူကမှလည်းအဲဒါကိုပုံလေးကိုလို့တော့အများဆုံးရတယ်။ကိုလံဘီယာလည်းဒီလိုပဲနှစ်ဘောသုံးဘောလို့တော့အများဆုံးရနေတယ်။ဒါပေမဲ့ကိုသမားကာကွယ်တဲ့နောက်တန်းဖြစ်ထုတ်တာတွေနဲ့ကိုလွဲထော်တာတွေနဲ့ပေါ့နော်။ရှိမဲ့ဆိုရင်ဂျပန်ဒီပွဲဟာထိုက်တဲ့တန်းနိုင်တဲ့ပွဲလို့ပဲကျွန်တော်သတ်မှတ်မှာပေါ့နော်
။ကိုလံဘီယာအတွင်းကဂျပန်နဲ့ရှင်မဲ့ဆိုရင်သူတို့ရဲ့ခြေကအတွေ့အကြုံရောအစင်လာရောကရှိခဲ့တဲ့အတင်းကဘလို့ဖြစ်တာလဲဒီပွဲမှာ။
ကိုလံဘီယာလည်းကြိုးစားတယ်ဒါပေမဲ့ဘောလုံးကန်လွဲတာတို့ကန်စီတာတို့ဂျပန်နောက်တိုင်းရဲ့ပြတ်ထုတ်မှုတွေပေါင်းတာတို့ကိုသမားကာကွယ်မှုတွေကောင်းတဲ့အခါကျတော့သူတို့ထင်တယ်လို့မပေါက်ခဲ့ဘူးသူတို့ထင်သားတယ်ဂျပန်ကိုပဲချင်းအရင်တို့ထားကြတာနိုင်မယ်ဆိုတဲ့အသင်းကိုရှုံးသွားတဲ့အတွက်အင်္ဂါတက်ကူတော့သူတို့ရပါလိမ့်မယ
်ဆိုတော့ကိုရင်ထွေးနေနဲ့ဘလို့ခတ်မှန်းလဲဂျပန်အသင်းရဲ့အလားလား
အာရှလူဘောလုံးသမားတွေရဲ့ဒီရက်အမောင်းကနာကိုကြိုးစားမှုအဲ့ဒါမျိုးတွေကယူရိုပီးယံနဲ့နေနဲ့ချင်းလိုက်တဲ့ခါကျတော့တော်တော်လေးကိုခွာခြားလာကြည့်ရတယ်ဗျာကျွန်တော်အာရှလူတွေလူဘောလုံးသမားတွေကပူပူညံ့ညံ့ကလေးတွေကိုစပါမလေးကြီးကပူပူညံ့ညံ့ကလေးတွေဒါပေမဲ့ကျူးကျူးကကစားသွားတယ်ဒါပေမဲ့ယူရိုပီးယံလိုအသင်းတွေကျွန်တော်တောင်ပြီးကလို့အသင်းတွေလည်းတွေ့ရခါကျနေတော့စူးစမ်းစူးစမ်းကြလို့ဖြစ်လာမှာပေါ့ဒါပေမဲ့အများဆုံးမျှော်လင့်လို့ရတာဒုတိယအဆင့်လောက်ရှိတယ်ကျွန်တော်တို့မျှော်လင့်ရပါတယ်ဗျာ
အုပ်စု H ကဂျပန်အသင်းနဲ့ဆီနီဂယ်အသင်းတို့ဇွန်လ24ရက်နေ့ကြာလို့ရှိရင်ကစားဖို့ရှိနေပါတယ်စနဂါတင်ဟာဆိုလို့ရှိရင်အာဖရိကတိုက်ကဘောလုံးတင်းနေတဲ့မှာထိုက်တန်းတင်းတစ်ခုဖြစ်တာကြောင့်ဒီပွဲကလည်းကြီးကောင်းမဲ့ပွဲတစ်ခုဖြစ်လိမ့်မယ်လို့ယူဆရပါတယ်